ဆိုမာလီနိုင်ငံမိုဂါဒီရှူးမြို့ကလူစီကားတဲ့ကမ်းခြေကိုအယ်ရှဘတ်စစ်သွေးကြွတွေကတောက်ချနေညာကတိုက်ခိုက်ခဲ့တာကြောင့်လူ32ယောက်ထံမင်းတေဆုံးပြီးတော့63ယောက်ဒဏ်ရာရသွားတယ်လို့ဆိုမာလီရဲတပ်ဖွဲ့ပြောခွင့်ရပုံမူအဖတီဖာတာဟာဆန်ကပြောပါရယ်စစ်သွေးကြွတွေဟာည10နာရီလောက်မှစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့ညဘက်ကမ်းခြေလာတဲ့သူတွေနဲ့စီကားနေတဲ့အချိန်မှာအသေးကံဘုံခွဲတဲ့သူကဖောက်ခွဲမှုလုပ်ပြီးတော့စတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒေတာရဲမီဒီယာတွေမှာပြန့်နှံ့နေတဲ့ဗီဒီယိုမှာတော့ကမ်းခြေတလျှောက်မှာလူတွေလဲနေတာတွေ့နေရပြီးတော့အဲ့ဒီမှာတော့တချို့တေဆုံးနေတာတွေတချို့ကတော့စိုးစိုးဝါးဒဏ်ရထားတာတွေကိုတွေ့ရပါတယ်ပထမပေါက်ကွဲမှုဖြစ်ပြီးတဲ့နောက်မှာအယ်ရှဘတ်တနတ်သမား၃ယောက်ကကမ်းခြေမှာညစာစားနေတဲ့သူတွေနဲ့ဖျော်ဖြေအဆောင်အုံတွေကိုတနတ်တွေနဲ့အလုံးရင်းဝင်ပစ်ခဲ့တာပါတနတ်သမား၃ဦးကတော့လုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တိစုံသွားခဲ့ပြီးတော့သရုပ်ထမြောက်စစ်သွေးကြားကတော့အသေးပကံဘုံခွဲခဲ့တာဖြစ်တယ်လို့ဒေတာရင်းသတင်းမီဒီယာတွေကဖော်ပြပါတယ်ဒီတိုက်ခိုက်မှုမှာထိခိုက်ဒဏ်ရာရသွားတဲ့သူတွေကိုကုသဖို့အတွက်သွေးလူဖို့မိုဂါဒီရှူးစေယုံကပန်ကြားထားပါတယ်အရှဘဖို့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့လည်းပြောထားပါတယ်ခင်ဗျာ